ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်လူခွင့်အထူးဆောင်ရင်းစစ်ဆေးမှုရန်ကြီးလီကိုမြန်မာနိုင်ငံတွင်လာရောက်ခွင့်ပေးဖို့ကုလသမဂ္ဂကမျှော်လင့်နေကြောင်းကုလအတွင်းမှုချုပ်ရဲ့ပြောခွင့်ရာစတီဖန်ဒူဂျာရစ်ကတင်းနာနဲ့နယူးယောက်ရုံးချုပ်သတင်းစာဆင်းလင်းပွဲမှာပြောပါတယ်
။ We very much hope that she will be allowed to visit the country when she needs to.
မြန်မာနိုင်ငံနဲ့တူတော်မှုလို့တဲ့အချိန်မှာတော့ရောက်ခွင့်ပြုမယ်လို့ကျွန်တော်တို့အထူးမျှော်လင့်နေကြောင်းပြောကြားသွားတာပါအထူးကိုယ်စားလှယ်ရန်ကုန်ဒီကမြန်မာနိုင်ငံကိုသွားဖို့မြန်မာနိုင်ငံကဇန်နဝါရီလ14ရက်တနင်္လာနေ့ကစပြီးထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတွေကိုဆက်ပြေးကြချီးကျင်ခြင်းနဲ့တွားရောက်နေတာဖြစ်ပါတယ်ထိုင်းနိုင်ငံမှာရှိတဲ့မြန်မာစစ်ဘေးရှောင်ဒုက္ခသည်စခန်းတွေကိုတွားရောက်ပြီးဇန်နဝါရီ19ရက်နေ့မှာပါရှန်ချဒုက္ခသည်စခန်းအပအဝင်ဘင်္ဂလားဒေ့ရှ်မှာရှိတဲ့တိမ်နဲ့ချီရုံကြရရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်မှာဖြစ်ပါတယ်။ဇန်နဝါရီ24ရက်မှာတက္ကသိုလ်တနင်္လာဆင်းလင်းပွဲလုပ်မှာပါ။မနေ့က2018ဇန်နဝါရီမှာလည်းမြန်မာနိုင်ငံထဲဝင်ခွင့်မရတဲ့အတွက်ထိုင်းနဲ့ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေကိုသာတွားရောက်နိုင်ပြီးတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ရောက်မှာတနင်္လာဆင်းလင်းပွဲကျင်းပနိုင်တာပါ။လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ရန်ကြီးတွေကတော့သူဟာမြန်မာစုအနေနဲ့ဆက်ပြီးစစ်ဆင်နှိမ့်နှိုင်းတော်ဖို့ကြိုးစားနေစေဖြစ်ကြောင်းနဲ့မြန်မာပြည်သူတွေနဲ့တွေ့ဆုံပြီးနိုင်ငံတော်ကလူခွင့်အခြေအနေတွေဆွေးနွေးတော့မှာဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုထားတာပါအခုခီးစင်တွင်တွေ့ရှိချက်တွေကိုတော့ခုလအထုကိုယ်စားလှယ်ကလာမယ့် March လူခွင့်ကောင်စီရဲ့အကြိမ်40မြောက်ညလာကမှာတင်ပြမှာပါအထူးကိုယ်စားလှယ်ရန်ကြီးလီကိုမြန်မာစုက2019ဒီဇင်ဘာလကစပြီးတော့ပြည်ဝင်ခွင့်ညှင်းပယ်ထားတာဖြစ်ပါတယ်ဒီဇူလိုင်လခီးမြန်မာနိုင်ငံခီးစင်ပြန်အပီကုလလုံချင်းကောင်စီကိုတင်သွင်းတဲ့တွန်းမရဲ့အစီအစဉ်ဆန်းဆန်းဘက်လက်ကြီးညှတာမှုရှိတဲ့အတွက်ခုလိုဆုံးဖြတ်ချက်ချခဲ့တယ်လို့မြန်မာစုကသူ့ကိုအကြောင်းကြားခဲ့တာဖြစ်တယ်လို့အဲ့ဒီချိန်ကထုတ်ပြန်တဲ့ရန်ကြီးရဲ့အကြေညာချက်မှာဖော်ပြပါတယ်